ဆီးရီးယားနိုင်ငံမှာအမေရိကန်နဲ့ရုရှားရဲ့ဂျာဝင်စစ်ဆင်မှုနဲ့ရရှိထားတဲ့ပြစ်ခတ်ရစဲရေးဒုတိယနေ့ရောက်လာချိန်မှာပဲတည်တည်ငြိမ်ငြိမ်အခြေအနေတွေနဲ့သဘောတူညီချက်ကခိုင်မြဲနေပုံရပါတယ်။ဆီးရီးယားနိုင်ငံက IS အစွန်းရောက်တွေကိုတံပြန်နှိမ်နင်းရမှာအကူအညီပေးဖို့ရုရှားနဲ့အတူပူးတွဲအကောင့်ထက်ဖော်ရေးယုံဖွင့်လှစ်နိုင်မယ့်နည်းလမ်းတွေရှာဖွေနေတယ်လို့လည်းအလဲပိုင်းဒေတာဆိုင်ရာအမေရိကန်စစ်ဌာနချုပ်ကလေဒက်တက်မှုဒုတိယဗိုလ်ချုပ်ကြီး Jeffrey Harrigan ကပန်ဒဂွန်စစ်ဌာနချုပ်မှာရှိနေကြတဲ့သတင်းတောက်တွေကိုတယ်လီဖုန်းနဲ့အင်္ဂါနေ့ကပြောဆိုခဲ့ပါတယ်။ပထမဆင့်အနေနဲ့တိုက်ခိုက်မှုတွေကို9ရက်ကြာရပ်ဆိုင်းထားဖို့ရုရှားနဲ့ Syria အစိုးရကကြကြနာနာဆောင်ရွက်ရမှာဖြစ်တယ်လို့လည်းပြောဆိုခဲ့ပါတယ်။